မြန်မာနိုင်ငံမှာမနစ်က February 7ရက်အာဏာသိမ်းခဲ့တဲ့နောက်ပိုင်းပြည်တွင်းမှာအိုးအိမ်ဆန့်ခွာဖျက်ပြရသူကအခုဆို6သိန်းနီးပါးရှိနေသည်လို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီဂူဒရက်ရှ်ပြောခွင့်ရ Stephen Dujarric ကစစ်ရေးနေကုလရင်းချုပ်ဒနေစာရှင်းလင်းပွဲမှာပြောပါတယ
် The number of internally displaced men, women and children who have been uprooted since the military takeover last
week ဒီကနေ့ February မှာစစ်တပ်အာဏာသိမ်းခဲ့ခြင်းကစပြီးမြေရင်းကိုဆန့်ခွာပြည်တွင်းအိုးအိမ်တောင်းရှိနေထိုင်ရသူအမျိုးသားအမျိုးသမီးနဲ့ကလေးငယ်အစီအကဟာတန်းတဝဲကြော်လာပြီးဖြစ်ပြီးမြန်မာတနင်္ဂနွေလုံးမှာအိုးအိမ်ဆန့်ခွာထွက်ပြရသူစုစုပေါင်းက 7,300 ဖြစ်ကြောင်းပြောသွားတာပါနိုင်ငံရေးနေရာအများအပြားအထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်နယ်အရှိတောင်ဒေသတွေမှာလက်နက်ကန်တိုက်ခိုက်မှုတွေတိုးလာနေတယ်လို့လူသားစားနပ်မှုအခြေအနေနဲ့လူခွင့်အခြေအနေတွေတိတ်ကိုဆိုးဝါးနေတဲ့အတွက်မြန်မာနိုင်ငံတွင်ကဌာနကုလဖော်ရေးဆိုးရိမ်နေစေဖြစ်ကြောင်းလည်းပြောပါတယ်။2022ခုနှစ်အတွက်လူသားချင်းစာနာမှုတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်နဲ့အကူအညီပေးရမယ်သူက 6.2 တန်းထိစံချိန်တင်ဖြစ်လာနေတဲ့အတွက်သူတို့ကိုကူညီဖို့ရန်ပုံငွေဒေါ်လာ826တန်းတောင်းခံထားတာဖြစ်ပြီးမြန်မာပြည်သူတွေအတွက်လှူဒန်းကြဖို့လည်းအစီအစဉ်တွေကိုတိုက်တွန်းလိုက်ပါပဲ။ကုလသမဂ္ဂအနေနဲ့အထူးသဖြင့်တိုက်ပွဲဖြစ်ပေါ်တဲ့နေရာတွေမှာတိုးလာနေတဲ့အလို့တဲ့အကူအညီတွေကိုရုံးချုံဘေးကင်းစွာတောက်ရောက်ပေးနိုင်ဖို့လိုအပ်ကြောင်းလည်းပြောပါတယ်။